မင်္ဂလာညနေခင်းပါသောတာရှင်များရှင် VU American တန်ရဲ2019ခုနှစ်ဇူလိုင်လ24ရက်ဗုဒ္ဓဟူးနေ့ညနေပဲ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ဗြိတိန်ဝင်ကြီးချုပ်ထရီဇာမေးဒီနေ့ပဲယာရူကတရားဝင်နောက်ထွက်လာပြီဖြစ်တာကြောင့်ကွန်ဆာဗေးတစ်ပါတီခေါင်းဆောင်ဘောရစ်ဂျွန်ဆန်ဝင်ကြီးချုပ်တာဝန်လွှဲပြောင်းယူရမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေပြန်လည်လက်ခံမှုများဆွေးရဲပြင်ဆင်မှုတွေလုံလောက်မှုမရှိဘူးဆိုပြီးဩစတြေးလျခြေဆိုင်သုတေသနဖွဲ့တစ်ခုကဂျူရုတပ်ပုံထောက်ထားရေးနဲ့ပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းနေပြည်မနာဆင်ရမယ့်သတင်းလှော်ဒီမှာတော့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရန်ကုန်တင်ငန်းချုပ်မြို့နယ်ကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရုံးရှိမှလက်ပြပုံတွေ့ခဲ့တဲ့အပေါ်မှာ
မနေ့9နာရီကမလိခအင်ယာတန်ရှင်းဝင်တဲ့ကအဲ့ဒီပုံကိုစတင်တွေ့ရှိပါတယ်။ကျွန်တော်တို့
တင်ငန်းချုပ်မြို့နယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဥမ္မာမောင်ဦးပြောသွားတာပါ။အပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒီသတင်းမှာနဲ့အတူနားဆင်ရမှာကမဏိကရခိုင်ပြည်နယ်မြောက်မြို့မှာဥကောင်းကိုတနက်ချိန်မှန်ခဲ့တဲ့လူငယ်ဟာဒီကနေ့မနေ့အစောပိုင်းမှာတည်ဆုံသွားတဲ့အကြောင်းနဲ့အခြားစိတ်ဝင်စားဖွယ်ရာမြန်မာနဲ့နိုင်ငံတကာသတင်းတွေကိုလည်းထုတ်လွှင့်ပေးသွားပါမယ်။အခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့ကိုဝင်းမင်းတို့ကကြောပြပေးပါရှင်။
ပြည်နေမှာဝင်းကြီးချုပ်တဲ့အဖြစ်ဘောရစ်ဂျွန်ဆန်ဒီကနေ့တရားဝင်တာဝန်ယူရမှာဖြစ်ပါတယ်။ယူရိုပါသမဂ EU ကနေခွက်ထွက်ရေးအစီအစဉ်တွေမောင်းမြင်ဖြစ်ခဲ့ပြီးနောက်ဒီကနေ့ပဲတရားဝင်ယာရုကနှုတ်ထွက်သွားတဲ့ထရီဇာမေးနေရာမှာအစားထိုးတာဝန်ယူသွားမှာပါ။ Conservative Party ခေါင်းဆောင်ဖြစ်ပြန်ဖက်ဖြစ်သူနိုင်ငံရေးဝန်ကြီး Jeremy Hunt ကိုနိုင်ရရဲ့တင်းလာနေကအောင်မွေးကမင်းကမှာတော့တိုင်းပြည်ကိုညင်ညွတ်အောင်စူးစီးပြီးရှစ်ဆင်နိုင်မှုဂျွန်ဆန်ကကတိပြုထားပါတယ်။ဂျွန်ဆန်ကိုဝင်းကြီးချုပ်ဖြစ်တာဝန်ယူဖို့ဒုတိယမြောက် Elizabeth ပြည်မကြီးကတရားဝင်ဖိတ်ခေါ်မှာပါ။လန်ဒန်မြို့တော်ဝင်ဖြစ်တချိန်တာဝန်ယူခဲ့ဖို့ဆိုဂျွန်ဆန်ကတော့ EU ကနေဗြိတိန်နိုင်ငံခွက်ထွက်ရေးသဘောတူညီချက်ရရမရရသတ်မှတ်ထားတဲ့အချိန်အောက်တိုဘာလ30ရက်နေ့နောက်ဆုံးထားခွက်ထွက်ဖို့ကတိနဲ့စည်းရုံးခဲ့သူလည်းဖြစ်ပါတယ်။လွတ်တော်အမတ်တော်များကတော့ EU နဲ့သဘောတူညီမှုတိကျချက်မရဘဲခွက်ထွက်မဲ့အစီအစဉ်ဟာစီးပွားရေးအရာ POP ရဲ့အခြေအနေတွေကြုံရလိမ့်မယ်ဆိုပြီးစန့်ကျင်နေကြတာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ဂျွန်ဆန်ဟာထူးထူးခြားခြားဆွဆောင်နိုင်မဲ့ဗြိတိန်နိုင်ငံဝန်ကြီးချုပ်တွေအဖြစ်တူတာလူမှုကွန်ရက်ကနေမနေ့ကပဲချီးကျူးစွာပြောဆိုထားပါတယ်
။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဂျာဝင်နှောက်ရှက်ခဲ့တဲ့ရုရှားနဲ့သမ္မတဒေါ်နယ်ထရန့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့တို့ပူးပေါင်းလုပ်ကိုင်ခဲ့မှုရှိမရှိနဲ့ဒီကိစ္စတရားစုံစမ်းရေးမှာသမ္မတထရန့်ကနှောက်ရှက်ခဲ့မှုရှိမရှိစုံစမ်းခဲ့တဲ့အထူးစုံစမ်းစစ်ဆေးမှု Robert Mueller အနေနဲ့လွှတ်တော်ရှေ့မှောက်မှာဒီနေ့ထွက်ဆိုဖို့အခုရောက်ရှိနေပါပြီ။ဒုတိယသမ္မတတန်အတွက်လာမယ့်2020သမ္မတရွေးကောက်ပွဲမှာပြန်ပြီးရှင်ပြိုင်မဲ့တချင်ကနယူးယောက်ခြေဆိုင်အင်ချမ်းမြေလုပ်ငန်းရှင်ကြီးဖြစ်တဲ့သမ္မတထရန့်အတွက်တော့ဒီဖြစ်ရပ်ကပြင်းထန်တဲ့ထိုးနှက်ချက်တစ်ခုဖြစ်ပါတယ်။သမ္မတထရန့်ကရုပ်မြင့်တန်ကြားကနေတနိုင်ငံလုံးကိုတိုက်ရိုက်ထုတ်လွှင့်ပြသမဲ့မစ္စတာမိုလာရဲ့9နိုင်ကြာလွှတ်တော်ရှင်မောက်ထွက်ဆိုချက်ကိုစောင့်ကြည့်ခြင်းစိတ်မရှိဘူး။ဒါပေမဲ့ခဏတစ်ဖြုတ်လောက်သာကြည်ကောင်းကြည့်ပြမယ်လို့ဆိုပါတယ်။သမ္မတထရန့်ကဆက်ပြီးရုရှားရေးစုံစမ်းမှုအပြီးထုတ်ပြန်ခဲ့တဲ့မစ္စတာမိုလာရဲ့အစီရင်ခံစာထဲမှာရုရှားနဲ့ပူးပေါင်းဆောင်ရွက်မှုရောတရားစုံစမ်းရေးနှောက်ယှက်မှုမှာပါသူ့အနေနဲ့အပြစ်မရှိဘူးဆိုတာတွေ့ရှိခဲ့ပြီးသားဖြစ်တဲ့အတွက်ဒီကြားနာမှုကအချိန်ကုန်ရုံတသက်ပွဲလို့ပဲပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။ဒါပေမဲ့လည်းတန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေကတော့ဒီနေ့အောက်တိုဘာတရားရေးကော်မတီနဲ့ထောက်လှမ်းရေးဆိုင်ရာကော်မတီကအကြိမ်နဲ့မေးခွန်းထုတ်ကြမယ်ဒီကြားနာပွဲကိုစောင့်ကြည့်ဖို့ပြင်ဆင်နေကြပါတယ်ခင်ဗျ။
လမ်းမဲ့အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားနဲ့တခြားနိုင်ငံတွေကဂျာဝင်မနှောက်ရှက်နိုင်အောင်ကာကွယ်ဖို့ရည်ရွယ်ထားတဲ့ဥပဒေတရားကိုသမ္မတဒေါ်နယ်ထရန့်နဲ့ထိပ်တန်းရီပက်ဘလီကန်ထက်လွှတ်တော်အမတ်တွေဟန်တားဖို့ကြိုးပမ်းနေရဆိုပြီးဒီမိုကရက်လွှတ်တော်ကိုယ်စားလှယ်တွေကဆွဆွဲလိုက်ကြပါတယ်။သမ္မတထရန့်နဲ့ထက်လွှတ်တော်လူများစုခေါင်းဆောင်မစ်မက်ကွန်နယ်တို့ကြောင့်2020ပြည့်ရွေးကောက်ပွဲလုံခြုံရေးအတွက်လိုအပ်တဲ့စီစဉ်တွေကိုဆောင်ရွက်ဖို့အချိန်သိပ်မကျန်တော့ဘူးဆိုပြီးတော့လည်းဒီမိုကရက်တွေကတတိပေးထားတာပါ။လူဝတ်တဲ့ဥပဒေတရားကိုပြတ်ထမ်းဖို့ကြိုးပမ်းမှုကိုသမ္မတအင်ပြီတော်ကိုစားထက်လွှတ်တော်လူများစုခေါင်းဆောင်မစ်မက်ကွန်နယ်ကဖျက်ချဖို့ရည်ရွယ်နေတဲ့အကြောင်းလဲထက်လွှတ်တော်ထောက်လှမ်းရေးကော်မတီဒုက္ခတာဒီမိုကရက်ကိုယ်စားမတ်ဝါနာကဒိန်းနောက်တွေကိုမနေ့ကပဲပြောခဲ့ပါတယ်။ဒီကနေ့2016သမ္မတယူကောက်ပွဲမှာဂျောင်းဝင်ဆွဖက်ခဲ့တဲ့ရုရှားဟာတကြောပြန်နှောက်ယှက်ဖို့ရှိနေတဲ့အကြောင်းသမ္မတထရန့်ဆွေးရဲထိတ်တန့်ထောက်လှမ်းရေးနဲ့လူညွန့်ရေးအရာရှိကိုယ်တိုင်ပြောဆိုထားချိန်မှာဥပဒေကိုထက်လွှတ်တော်မှာမဲမခွဲနိုင်တဲ့အပေါ်နားမလည်နိုင်ကြောင်းလဲပြောဆိုခဲ့ပါတယ်။ထက်လွှတ်တော်လူများစုခေါင်းဆောင်မက်ကွန်နယ်ကတော့ဒီမိုကရက်တီရဲ့ဆွဆွချက်တွေကိုတိုက်ရိုက်တုံ့ပြန်မှုညှင်းဆန်ထားပါတယ်။ဒါပေမဲ့လည်းဒီလဆန်းမိုင်းမှာတော့
ဒီမိုကရက်တီးယားရွေးကောက်ပွဲလုံခြုံရေးကိုအကြောင်းပြပြီးပါတီဇွဲနဲ့မွာရီချမှတ်ဖို့ကြိုးပမ်းနေရတာဖြစ်တယ်ဆိုပြီးတော့လေဒီမိုရီပူဘလစ်ကန်လူမျိုးစုခေါင်းဆောင်မကွန်နေကပြောဆိုထားတာဖြစ်ပါတယ်။ပေါ်တာရီကိုကျင်းအုပ်ချုပ်ရေးမှုနှုတ်ထွက်ပေးဖို့တဲ့နှစ်ပတ်ကျော်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးနောက်မှာတော့ပြည်သူ့ရဲ့အတန်းကိုနားထောင်ရမယ်လို့အုပ်ချုပ်ရေးမှုရ တစ်ဖက်ကလည်းအသေးချာနားထောင်ဖို့တာဝန်ရှိပါတယ်လို့ကြေညာချက်ထုတ်ပြန်ပြောခဲ့ပါတယ်။အုပ်ချုပ်ရေးမှူးရဇလူကပဲပြည်သူတွေဘက်ကထုတ်ပြောလာတာကြောင့်သူ့ဘက်ကနားထောင်အောင်မှာဖြစ်တယ်။အခုလိုပြောလာတာတွေကလက်ရှိအခြေအနေတွေကိုလုံးဝရောင်းပြန်ဟတ်တာဖြစ်ပြီးပေါ်တိုရီကိုပြည်သူတွေရဲ့စိုးရိမ်မှုတွေနဲ့အမြင့်မားဆုံးလူအမှုတွေပေါ်အခြေခံပြီးဆုံးဖြတ်ရမယ့်အချိန်ရောက်နေပြီလို့ဆိုလိုက်ပါတယ်။ထောင်နဲ့ချီတဲ့ဆန္ဒပြသူတွေလမ်းပေါ်ထွက်ဆန္ဒပြနေတဲ့အချိန်မှာပဲအုပ်ချုပ်ရေးမှူးရဇလူကသူ့အစိုးရရှေ့ဆက်ပြီးဦးစားပေးလှုပ်ဆောင်မယ့်လုပ်ငန်းစဉ်တွေအကြောင်းထပ်ပြီးကြေညာချက်ထုတ်ပြန်မယ်လို့ဆက်ပြောပါတယ်။ Hurricane Maria မာရီယာကြောင့်ဘေးသင့်ခဲ့ရသူတွေအမျိုးသမီးတွေနဲ့လင်းလူချင်းစုံမဲ့သူတွေကိုအပြင်းထန်ဝေဖန်ပြောဆိုထားတဲ့အုပ်ချုပ်ရေးမှူးရဇလူနဲ့သူ့လက်ထောက်တွေပေါ်စာမျက်နှာ800ကျော်တဲ့ဝေဖန်ချက်တွေဒီလာအစောပိုင်းထွက်ပေါ်လာပြီးတဲ့နောက်အစိုးရတာဝန်ရှိသူအတော်များများနှုတ်ထွက်သွားခဲ့ကြပါတယ်။အခုနောက်ဆုံးအနေနဲ့ရိုဆာရိုရဲ့အရာရှိချုပ်ရီကာဒိုလီယာရန်ဒီကလည်းသူ့မိသားစုချင်းချောက်ခံရတဲ့အတွက်ဆိုပြီးမနေ့ကပဲနှုတ်ထွက်သွားခဲ့ပါတယ်။ဒါပြင်ပေါ်တိုရီကိုတရားသူကြီးတူကလည်းအုပ်ချုပ်ရေးမှူးရိုဆာရိုနဲ့သူ့ရဲ့နိုင်ငံရေးမဟာမိတ်ပုဂ္ဂိုလ်ဆက်တူတို့ရဲ့ဖုန်းတွေကိုရှာဖွေစစ်ဆေးနိုင်မယ့်ဝရမ်းတွေထုတ်ပြန်လိုက်ပါတယ်ခင်ဗျာ
။ဒီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ5ဒိုမီတာ19 kHz 1683ည5ဒိုမီတာ19 kHz 15565နဲ့5ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါရှင
်။ View American တန်မြန်မာဘာသာစီစဉ်ရဲ့ပေါ်လူနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါရဲ့။ဘင်္ဂလားဒေ့ရှ်ရောက်တိုင်းနဲ့ချီရဲ့ရိုဟင်ဂျာတွေကိုပြန်လည်လက်ခံမှုအသင့်ရှိရဲ့အကြောင်းမြန်မာဆွေကပြောဆိုထားပေမဲ့လက်တွေမှာပြင်ဆင်မှုတွေဟာလုံလောက်မှုမရှိကြောင်းဩစတြေးလျခြေဆိုင်သုတေသနအဖွဲ့တစ်ခုကဂျေရုတပ်ပုံထောက်ထားရင်းနဲ့ပြောဆိုလိုက်ပါတယ်။မြန်မာတာဝန်ရှိသူတွေကဒုက္ခသည်တွေကိုပြန်လည်နေရာချထားပေးဖို့ကြိပေးထားပေမဲ့ပြန်လည်တိစောက်ရေးလုပ်ငန်းတွေလုပ်ကွက်နေတဲ့အရေးလက္ခဏာမတွေ့ရတယ်လို့တချို့ဒေသတွေမှာအရက်ဖက်အဆောက်အဦတွေဖျက်ဆီးခံနေရတယ်လို့ရှိနေစေဖြစ်ကြောင်းဩစတြေးလျမဟာဗျူဟာမူဝါဒရေးရဌာန ASPI ကမနေ့နောက်ပိုင်းထုတ်ပြန်တဲ့စာရင်းခန်းစာမှာဖော်ပြခဲ့တာပါ။ဒီကနေ့နေ့ကနေဒီနေ့ထဲအထိလူနေရက်တွေဆက်လက်ဖြစ်စည်းခံနေရတာတွေကိုဂျူးတပ်ပုံတွေကိုဆက်စစ်လေးလာချက်တွေရတွေ့ရှိခဲ့ရပြီးဒါဒုက္ခတွေတွေတိတ်ခါရှိရှိဘေးရန်ကြီးခင်းခင်းနေရက်ပြန်နေမှုမြမဆွေကပြထားတဲ့ခရီးပေါ်မိကုန်းထုတ်ဆရာဖြစ်နေရတဲ့အကြောင်းလဲအစီရင်ခံစာပြည့်စုံသူတူဖြစ်တဲ့နေသန်ရဆာကပြောပါတယ်2019ခုနှစ်ကဆက်လို့ရခိုင်ပြည်နယ်မှာလုံခြုံရေးအတွက်တွေ့ချက်မှုတွေတွေ့ခဲ့ရပြီးတချိန်ကရိုဟင်ဂျာတွေနေထိုင်ရနေရာတွေမှာစစ်စခန်းတွေလို့ယူဆတဲ့အဆောက်အဦ6ခုကိုတွေ့ရကြောင်းလဲ ESPN ရဲ့အစီရင်ခံစာမှာဖော်ပြထားတာပါ။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်မခံတဲ့မြန်မာဆွေကတော့ဒုက္ခသည်တွေကိုစီစစ်ပြီးပြန်လည်လက်ခံမှုအသင့်ရှိနေကြောင်းနဲ့ဘင်္ဂလားဒေ့ရှ်ကုလသမဂ္ဂအေဂျင်စီတွေနဲ့လည်းတရားသဘောတူညီချက်တွေရေးထိုးထားတဲ့အကြောင်းပြောဆိုထားပါတယ်။မြန်မာနိုင်ငံနဲ့ပတ်ဝန်းဖြစ်တဲ့ရှေ့တောင်အရှေ့နိုင်ငံများအတွင်းအာဆီယံရဲ့ကပေးတန်စီမံခန့်ခွဲရေးဌာနကပြုစုတဲ့အစီရင်ခံစာတစ်စောင်မှာတော့ဒုက္ခသည်တွေစနစ်တကျနဲ့နေရက်ပြန်နေရေးမြန်မာဆွေရဲ့ကျူပတ်မှုတွေကိုချီးကျူးထားတာပါ။ဒါမှလည်းကုလသမဂ္ဂတာဝန်ရှိသူတွေကတော့ရခိုင်ပြည်နယ်ကအခြေအနေဟာဒုက္ခသည်တွေနေရက်ပြန်နေလောက်အောင်အဆင်သင့်မဖြစ်သေးတဲ့အကြောင်းပြောဆိုထားကြပါတယ်
။ပါကစ္စတန်ဝန်ကြီးချုပ်အမရခန်ကတာလီဘန်တွေအနေနဲ့အာဖဂန်နစ္စတန်ဆိုရနဲ့တွစ်ဆုံညှိနှိုင်းလာရေးဖြောင်းချပေးဖို့တာလီဘန်တွေနဲ့သူတွေ့ဖို့စီစဉ်ထားတယ်လို့ထုတ်ပြောလိုက်ပါတယ်။ဝန်ကြီးချုပ်ခန်အနေနဲ့အခုလိုတွစ်ဆုံမှုစီစဉ်ကိုအမေရိကန်ရောက်တော့မနေ့ကထုတ်ပြောခဲ့ပေမဲ့ဒီတာလီဘန်နဲ့စစ်ပွဲတွေအဆုံးသတ်ပြီးနိုင်ငံရေးအခြေရလာဖို့ကတော့လွယ်ကူမှာမဟုတ်ဘူးလို့သတိနဲ့ရှင်ပြောခဲ့ပါတယ်။ဝါရှင်တန်မြို့တော်မှာရှိတဲ့ USIP လို့သူကခေါ်တဲ့အမေရိကန်နိုင်ငံငြိမ်းချမ်းရေးအဖွဲ့ကြီးမှလူသိရှင်ကြားမေကုန်းပြည်ပမှာဝန်ကြီးချုပ်ခန်ကအာဖဂန်တိုက်ပွဲတွေ18နှစ်ကြာလာချိန်မှာပထမဆုံးအနေနဲ့ပါကစ္စတန်နဲ့အမေရိကန်ပူးပေါင်းပြီးအိန္ဒိယအာဖဂန်မှာငြိမ်းချမ်းရဖို့ကြိုးပမ်းကြမှာဖြစ်တယ်လို့ထုတ်ပြောလိုက်ပါတယ်။ဝန်ကြီးချုပ်ခန်အနေနဲ့အိန္ဒိယမှာသမ္မတအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံပြီးဒီအာဖဂန်ကစစ်ပွဲတွေရရည်ပူပေါင်းလှုပ်ဆောင်ဖို့သဘောတူခဲ့ပြီးနောက်တနေ့မှာအခုလိုလူသိရှင်ကြားပြောလာတာဖြစ်ပါတယ်။ဝန်ကြီးချုပ်ခန်ကသမ္မတထရမ့်နဲ့တွေ့ပြီးသူ့နိုင်ငံကိုပြန်တဲ့အခါမှာတာလီဘန်တွေနဲ့တွေ့မယ်။တာလီဘန်တွေအနေနဲ့အာဖဂန်ဆွေရနဲ့တွေ့ဆုံဆွေးနွေးလာဖို့အတက်နိုင်ဆုံးကြိုးစားပေးမယ်။ဒါမှပဲအာဖဂန်ရွက်ောက်ပွဲတွေမှာတာလီဘန်တွေပါနိုင်မယ်။အားလုံးပါဝင်တဲ့ရွက်ောက်ပွဲဖြစ်လာမှာပါလို့ဆိုပါတယ်။တကယ်တော့တာလီဘန်ဘက်က American and Indian the Water in Yamachin, Afghan Suya Power, Afghan and Drink Porin, Sunni William Lone, Bulu, Pimitan, and Yepe Tajima, which you can in a Taliban tribu, Pigger Lanning at Season Garago, Afghan Suya Paka, Yepe, Gemujan, Takea, we may a good call tribu guru, Afghan Tamra, Ashraf Kanigo, Shinja Tabi, Tetelu, Suvale.
တောင်ကိုရီးယားလီပိုင်နက်ကိုမနေ့ကစစ်လေယာဉ်နဲ့ချူချော်ဝင်ရောက်ခဲ့ကြောင်းဆက်ဆွဲချက်ကိုတရုတ်နဲ့ရုရှားတို့ကငင်းဆန်လိုက်ကြပါတယ်။တောင်ကိုရီးယားကဒေါက်တိုလူခေါ်ပြီးဂျပန်နိုင်ငံကတာကေရှိမာလို့ခေါ်တဲ့ကျွမ်းစုရည်အနီးလီပိုင်နက်ထဲချူချော်ဝင်ရောက်ခဲ့တဲ့အတွက်တောင်ကိုရီးယားကတိုက်လေယာဉ်ကိုအသိပြင်ခဲ့ရတဲ့အကြောင်းလဲတောင်ကိုရီးယားကဝေဝင်ထဏာကပြောဆိုထားပါတယ တိပေးပြစ်ခတ်ခဲ့ရတာပါရုရှားကာဝေးဝန်ကြီးဌာနကတော့ဆွဆဲချက်ကိုညှင်းဆန်ထားပြီးတောင်ကိုရီးယားတိုက်လေယာဉ်ရဲ့ကျွမ်းကျင်မှုမရှိတဲ့လောက်ရဖြစ်နေလဲပြစ်တင်ပြောဆိုခဲ့ပါတယ်ဒီကာဝေးဝန်ကြီးဌာနပြောခွင့်ရသူကလည်းကင်းလယ်လေယာဉ်ကတခြားနိုင်ငံတစ်ခုကိုရည်ရွယ်ခဲ့တာမရှိကြောင်းနဲ့တတ်မှတ်ထားတဲ့လမ်းကြောင်းအတိုင်းသာပြန်တန်းခဲ့တဲ့အကြောင်းလဲပေကျင်းမြို့တော်မှာဒရင်တောက်တွေကိုဒီကနေ့ပဲပြောဆိုခဲ့ပါတယ်
တရုတ်နိုင်ငံ1989ခုနှစ် TNMN ရင်းမြစ်ဒီမိုကရေစီရဲတော်ဘုံကြီးရရဆက်ဆက်ဖြုတ်ခွင်းမခံရခင်လေးမှာစစ်အုပ်ချုပ်ရေးကျင်ညာခဲ့တဲ့ဝန်ကြီးချုပ်ဟောင်းလီပန်းဟာအသက်90ကျော်မှာကွယ်လွန်သွားခဲ့ပါပြီ။တရုတ်နိုင်ငံထိပ်ပိုင်းရာထူးများစွာကိုလည်းယူခဲ့တဲ့ဝန်ကြီးချုပ်ဟောင်းလီဟာတနင်္လာနေ့ညကပီကျင်းမြို့တော်မှာဖျားနာပြီးကွယ်လွန်သွားတယ်လို့တရုတ်နိုင်ငံပိုင်ရှင်ဝါသတင်းဌာနကကျင်ညာခဲ့ပေမဲ့ဘာရောဂါကြောင့်ဆိုတာကတော့အတိအကျမထုတ်ပြန်ခဲ့ပါဘူး။ဝန်ကြီးချုပ်လီအနေနဲ့ဒီထိပ်ပိုင်းရာထူးတွေကိုကွန်မြူနတီပါတီအတွင်းကနေတဆင်မီတဆင်ရယူခဲ့ကကျောင်းသားတွေဦးဆောင်တဲ့နိုင်ငံတော်ဒီမိုကရေစီဆန္ဒပြပွဲတွေစတင်လာချိန်1989ခုနှစ်အရောက်မှာတော့ဝန်ကြီးချုပ်ဖြစ်လာခဲ့တာပါတရုတ်နိုင်ငံရဲ့သရုပ်သားမြတ်ဝန်ကြီးချုပ်ဖြစ်ခဲ့တဲ့ဝန်ကြီးချုပ်လီဟာ TNMN ရေးခင်းတဲ့ဒီမိုကရေစီလှုပ်ရှားမှုခေါင်းဆောင်တွေနဲ့နားလည်မှုရယူရင်းညှိနှိုင်းမှုမအောင်မြင်ခဲ့တဲ့နောက်1989ခုနှစ်မေလ20ရက်နေ့မှာသွေးမြေကျနှင်းနှင်းမှုတွေဆက်ဖြစ်ခဲ့တဲ့စစ်အုပ်ချုပ်ရေးကိုကျင်းပခဲ့တာပါဒီစစ်အုပ်ချုပ်ရေးကျင်းပပြီးနှစ်ပတ်ကျော်ကြာဇွန်လ4ရက်နေ့မှာတော့တရုတ်တပ်တွေအနေနဲ့ဘီဂျင်းမြို့တော်ကိုတင်ကားတွေနဲ့တင်းဝင်ရောက်လာပြီးရာထောင်ချီတဲ့ပြည်သူတွေကိုပြစ်တက်က TNMN ရင်းမြစ်ကကြောင်သားတပိတ်စကန်ကိုအပြစ်တိုင်ချေမှုန်းဖြစ်ခဲ့ပါတယ်။အဲဒီနောက်ပိုင်းကလူစုလိုက်ပြောင်းလဲတပ်ဖြတ်ခဲ့သူမျက်နှာခက်ထန်သူလို့နိုင်ငံတကာမှာဝေဖန်ခံခဲ့ရပေမဲ့ဝန်ကြီးချုပ်တာဝန်ကို1998အထိဆက်ယူခဲ့ပြီးနောက်တရုတ်မျိုးသားပြည်သူလွတ်တော်အမြဲတမ်းကော်မတီဥက္ကဋ္ဌအနေနဲ့ဆန်နေက2002ခုနှစ်ကြာမှနိုင်ငံရေးအနားယူခဲ့တာဖြစ်ပါတယ်ခင်ဗျာ
ဗုဒ္ဓဟူးနေ့ညနေပိုင်းထွေနောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာပါအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုဓာတ်ရိုက်လွှင့်အစီအစဉ်ကို VOA ရဲ့ internet website လိပ်စာ burmese.voanews.com ကနေလည်းနှာစင်နိုင်ပါရဲ့ရှင်အခုတော့သတင်းလွှာတွေကိုထုတ်လွှင့်ပေးပါမို့အခုအရင်ဆုံးမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်နဲ့စတင်ပါတယ်NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရန်ကုန်တင်ငန်းကျွန်းမြို့နယ်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးရှိမှာလက်ပစ်ပုံတွေ့ရကြောင်းလုံခြုံရေးအာဏာပိုင်တွေကလာရောက်သိမ်းဆည်းပြီးတော့စုံစမ်းစစ်ဆေးမှုတွေကိုလုပ်နေပါတယ်။မနေ့ကလည်းနေပြည်တော်ကလွှတ်တော်အမတ်တွေတဲတဲ့စီပင်ရိပ်တာမှာဘုံလန့်တဲ့တည်င်းဖြစ်တာကြောင့်လည်းတည်ငြိမ်ရေးနဲ့လုံခြုံရေးအတွက်စိုးရိမ်မိတယ်လို့ရန်ကုန်တိုင်းလွှတ်တော်အမတ်တဦးကပြောပါတယ်။ VOA သတင်းတောက်ကိုထဲအောင်ခန်းကစုံစမ်းမေးမြန်းထားပါတယ်ရှင်။
ဒီကနေ့မနက်ပိုင်းမှာတော့ရန်ကုန်တိုင်းတင်ငန်းကျွန်းမြို့နယ်လက်ရှိအာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးရှိမှာလက်ပစ်ပုံတလုံးတွေ့ရှိခဲ့ပြီးတာဝန်ရှိသူတွေကဘုံကိုမပေါက်ကွဲအောင်ပြုလုပ်ခဲ့ရပါတယ်။ဒီတွေ့ရှိတဲ့လက်ပစ်ပုံဟာအန်တတီစစ်နဲ့အမျိုးအစားအလားတရံတူတယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကပြောတဲ့အကြောင်းတင်ငန်းကျွန်းမြို့နယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးမောင်မောင်ကပြောပါတယ်။ဒီကနေ့ဘုံတွေ့ရှိရတဲ့ပတ်သက်လို့တင်ငန်းကျွန်းမြို့နယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးမောင်မောင်ကဖြစ်စဉ်ကိုရှင်းပြပါတယ်။
မနေ့ခုနှစ်နာရီကမလိခအိညာတန်ရှင်းဝင်တဲ့ကအဲ့ဒီဘုံကိုစတင်တွေ့ရှိပါတယ်ကျွန်တော်တို့တငယ်မျိုးမျိုးနဲ့ NLD ရုံးရဲ့ချက်တော်ကိုယ်စလဲများရုံးဆိုတဲ့ဆိုင်းဘုတ်ရဲ့ရှင်းသားကတစ်ပင်လေးကြီးချားတယ်မှာစတင်တွေ့ရှိပါတယ်နောက်ဆုံးရှင်းနေကတော့မလိခအိညာမှာတက်ရှင်ထားတဲ့ CCTV ကိုအဲ့ဒါချစ်ဆေးပြီးတော့ဒီဘုံဘသူထားရလဲဆိုတဲ့အဖြစ်ကိုရှာနေပါလေ
မ မနေ့ဇူလိုင်23ရက်နေ့မှာမြန်မာနိုင်ငံရဲ့နိုင်ငံခေါင်းဆောင်တွေယုံချီဆက်ပြီးလွတ်တော်ကိုယ်စားလှယ်တွေတဲကွယ်နေရဖြစ်တဲ့နေပြည်တော်စီမံအိတ်တာမှာဘုံတွေးရှိရဆိုတဲ့သတင်းပေးချက်ကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေစစ်ဆေးဆောင်ရွက်တာတွေလုပ်ခဲ့ပါတယ်။မြန်မာနိုင်ငံရဲ့အဓိကမြို့တော်တွေဖြစ်တဲ့နေပြည်တော်နဲ့ရန်ကုန်မှာဘုံလန်နာနဲ့ပတ်သက်ပြီးလုံခြုံရေးအတွက်စိုးရိမ်မိတယ်လို့ရန်ကုန်တိုင်းဒေသကြီးမင်္ဂလာတောင်ညွတ်တန်းဒေသကြီးလွတ်တော်ကိုယ်စားလှယ်နှစ်ကလွတ်တော်ကိုယ်စားလှယ်ဦးရအောင်ကဆိုပါတယ်
။မလက်ကဘုံတွေးရပါနော်။ဒီတော့တော်တော်စိတ်ထဲမှာမတက်မတောင်ခံစားရတယ်ကြာအဲ့တော့ဒါကဟိုရေချက်ရှိရှိနဲ့လုံနေတဲ့သဘောကြီးဖြစ်တယ်ကြာဒီလားဟိုကျွန်တော်တို့အနေနဲ့ကတော့ဟိုလုံညုံကြီးကတော့ကြာကိုလုံညုံကြီးကိုကိုတောင်းဝင်ယူပြီးတော့ကွာလာနေရတဲ့အနေအထားမျိုးပေါ့ကျွန်တော်ရဟိုဒီလိုမျိုးဒီလဲဖြစ်လာတာကသွေးရောသွားရောမဟုတ်ဘူးကြာကျွန်တော်တော့အဲ့လိုပဲယူဆပါတယ်ယူဆပါတယ်နောက်တော့ချက်ကအခုဒီငင်းနေတဲ့နေသားပြည့်ရင်းအောင်တက်ရှိရှိနဲ့နောက်ပိုင်းဆိုရင်ဒီတက်ပို့ပြီးတော့ဖြစ်လာနိုင်ကြီးရှိရကြသီးလားဖြစ်လာနိုင်ကြီးရှိအဲ့တကြောင့်လို့ဟိုတာဝန်ရှိသူတွေအနေနဲ့ဒီတက်ပို့ပြီးတော့ဒီလုံခြုံရေးကိစ္စတွေကိုတောင်းရွတ်တင်တယ်သီးလားကျွန်တော်တော့အဲ့လိုတော့မြင်ပါတယ်ဟုတ်ကဲ့
ဘုံတွေးရှိရနဲ့ပတ်သက်ပြီးတာဝန်ရှိရတဲ့ဖွဲ့ကို VOA ကအချင်းချင်းဆက်သွယ်ပြီးမဲ့ဖုန်းလက်ခံမဖြစ်ကြတဲ့အတွက်ဆက်သွယ်မရခဲ့ပါဘူး2016ခုနှစ်နိုဝင်ဘာလကလည်းရန်ကုန်တိုင်းဒေသကြီးရဲ့လူငုံရင်းအတင်းကျဆုံးဖြစ်တဲ့တိုင်းဒေသအစိုးရအဖွဲ့ယုံပါဝင်ကိုမိုင်အိုရှင်စင်တာဒေါ်ဘုံကပီတယ်ဇေဝယ်စင်တာနဲ့တောင်တကုန်လူဝင်မှုကြီးကြပ်ရေးရုံးတွင်းမှာလည်း M150 အချိုကြီးပလင်းနဲ့ဓာတုဗေဒဘုံပေါက်ကွဲတာတွေဖြစ်ပေါ်ခဲ့ပါသေးတယ်ပုံဖောက်ကွဲသူနှူးကိုတော့အနောက်ပိုင်းခရိုင်တရားရုံးကနှစ်ရှည်ထောင်ထဲနေချမှတ်ခဲ့ပါတယ်ခင်ဗျာ
ကိုထဲအောင်ခန့်သတင်းပေးပို့ထားတာပါအခုဆက်ပြီးတော့ရခိုင်ပြည်နယ်ဆိုင်ရာသတင်းလွှာတပုတ်ကိုနာဆင်ရပါမယ်မနေ့ကရခိုင်ပြည်နယ်မြောက်ဦးမြို့မှာဥကောင်းကိုတနက်ထိမှန်ခဲ့တဲ့လူငယ်ဟာတန်ရာချင်းနေဆိုးလာပြီးတော့ဒီနေ့မနေ့အစောပိုင်းစစ်တွေစီးရင်ကိုမပြောင်းဝင်မှာပဲတည်ဆုံသွားပြီးဖြစ်ပါတယ်မိသားစုဝင်တွေကတော့တက်မတော်ဘက်ကပြစ်ခတ်မှုလို့ယုံကြည်ထားပြီးအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကတော့တက်မတော်ဘက်ကပြစ်ခတ်မှုဆိုတာကိုညင်းဆိုထားပါတယ်။ VOE မြန်မာပိုင်းသတင်းတောက်ကိုဇော်ထက်မင်းမြန်းစုံစမ်းသတင်းပေးပို့ထားပါတယ်ရှင်
။ဦးကောင်းကိုတနက်ထိမှန်ပြီးမြောက်ဦးမြို့တိတ်ညိုတိုင်းရဲ့စေယုံကိုမနေ့ကဇူလိုင်23ရက်ကရောက်လာရဲ့တောင်မြင့်ကြီးရွာကအသက်22နှစ်ရှိရဲ့ကိုဘူတန်းထွန်းဟာစစ်တွေစေယုံကိုမပြောင်းရင်ဒီနေ့မနက်9နာရီမှာတိတ်ဆုံးသွားပြီဖြစ်ပါတယ်။သူကမနေ့ကတိတ်ညိုကြေးရွာဘက်မှာစပားဆိုင်ဖို့မိသားစုနဲ့ဆက်လက်စီထွက်ခဲ့ပြီးတိတ်ညိုကွင်းဘက်အရောက်မှာဦးကောင်းကိုတနက်ချီထိမှန်ခဲ့ရပါဒိုင်ကွင်းလို့ခေါ်တဲ့တိတ်ညိုကွင်းကအရင်ကစပားတိုင်ကြီးရှိခဲ့တဲ့နေရာဖြစ်ပြီးအခုတော့တပ်မတော်ရဲ့တပ်စုတစ်ခုအခြေချနေတဲ့နေရာလည်းဖြစ်ပါတယ်ဒေသခံတွေကတော့ခီးသွွားလာရင်အခုလိုတနက်ပစ်ခံရပြီးသိဆုံးသွားတဲ့အပေါ်မှာစိတ်မကောင်းဖြစ်နေကြကြောင်းမြောက်ဦးပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်က VOE ကိုပြောပါတယ
်သူအလောင်းတော်မနေ့ကမှတကြောမှာပါသူကတော့ဒီအဲ့ဒီအလောင်းကိုဗောနောအဲ့ဒီဘောဇန်ထွန်းအလောင်းကိုကျွန်တော်တို့မြောက်ဦးဒီမြောက်ဦးတင်းကျိုင်းဇေယျကိုပို့ရတယ်မနဲ့ပြန်မကြုံနဲ့
အခင်းဖြစ်တဲ့နေရာကတိုက်ပွဲဖြစ်တဲ့နေရာနဲ့အလန့်ဝေးတယ်လို့အခုလိုရက်သားကြီးအကြောင်းမဲ့ထိခိုက်လာရဲ့အပေါ်မှာဝေဖန်မှုတွေလည်းရှိပါတယ်ဒီလိုကိစ္စတွေကရခိုင်ပြည်နယ်မြို့နယ်တချို့ကိုအင်တာနက်ဖြတ်တောက်ပြီးရဲ့နောက်ပိုင်းမှာပိုဆိုးရွားလာနေရလို့ရခိုင်တိုင်းရင်းသားမြို့နယ်များအစည်းအရုံး IEC ရဲ့အတွင်းရေးမှူးကိုစောစောထွန်းကပြောပါတယ်
အဲ့ဒါနဲ့ SSD ကိုပြင်လိုက်တဲ့နောက်ပိုင်းမှာပေါ့လေအဲသူတို့ကပို့ပြီးတော့မှဒီဥပဒေမဲ့လဲလွန်ရှင်ုံလွတ်လာတာလည်းများလာတယ်ပေါ့နော်တကယ်လည်းပုံမှန်လူထုလူလူလူငယ်ရဆိုလို့ရှိရင်သူတရားရှိတယ်ဆိုလို့ရှိရင်တော့သူတို့ကတတဆိုင်လိုက်ပြီးတော့မှစိကစိလိုက်လုပ်လိုက်ပေါ့လေဒါလိုလိုလို့ရတာပဲဟောကသူတို့ကလဲပြလိုက်တာသူတို့ကသူတို့ရှင်နာကဗျာတိုက်ခွေးကြားထိမှာအရေးပါတဲ့ဝင်ရောက်တော့မတော်တဆထိလိုက်တဲ့ဟာမျိုးမဟုတ်ဘူ
းဒီကိစ္စနဲ့ပတ်သက်ပြီးမသိရှိရသေးကြောင်းအနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောရေးဆိုခွင့်ရှိသူဘုံမိုးကြီးဝန်ဆောင်ဦးက VOE ကိုပြောပါတယ
်ကျွန်တော်ကတော့အဲ့မကြားမိသေးဘူးခင်ဗျာအဲ့ဒီကျွန်တော်ဘာမှကာကနနာမသိရဘူးเนาะအတင်းတော့ပြန်ပြောပြီမယ်เนาะကျွန်တော်ဘာမှမသိသေးလို့အဲ့တည်
းပြီးခဲ့တဲ့မလာတော့ကလည်းမြောက်ဦးမှာတနက်ပစ်ခတ်မှုတွေကြောင့်လူငါးဦးတနက်ထိမှန်ခဲ့ပါတယ်ဘူတိတောင်ရသိတောင်ပုံသားကျောင်းမြောက်ဦးကြောက်တော်အမ်းမြွနယ်ရီမှာဖြစ်နေရဲ့အေအေနဲ့တက်မတော်ကြားတိုက်ပွဲတွေကြောင့်လူ9000နီးပါးထွက်ပြေးတိမ်းရှောင်နေရတယ်လို့ရခိုင်တိုင်းသားမျိုးနွယ်များအစည်းအရုံး IEC ရဲ့အချက်လက်တွေမှာဖော်ပြထားပါတယ်
ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်းဘလော့ဂ်တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ blogger lo gao sin tat pi raw burmese@voanews.com si go email po pe si chin ma le shin
pwe myama ban ye bodhuni nyin ni be si sin ni go sel le thon lwin pi ni ba de akhu raw american nai ngan san ya tadin lwa de bo go thon lwin pi chin ma de american pi daung su po ti yu nai ngan bet ka tan pyan thau lan yi san ya chin chaung mu ha ရုရှားအပါအဝင်တခြားဘယ်နိုင်ငံထက်မဆိုလက်ရှိအချိန်မှာပို့ပြီးတော့အန္တရာယ်ရှိတယ်လို့ FBI ညွှန်ကြားရေးမှူး Christopher Ray ကပြောပါတယ်။တရုတ်ရဲ့ချင်းချောက်မှုဟာသူစဉ်းစားနိုင်တဲ့လောက်တံပြန်ထောက်လန်းရေးပိုင်းတခြားဘယ်ချင်းချောက်မှုထက်မဆိုပို့ပြီးတော့လေးနဲ့ကျေပြန်ပြီးတော့စိုးရင်ပွဲဖြစ်တယ်လို့အင်္ဂါနေ့ကအထက်လွှတ်တော်တရားရေးကော်မတီရှေ့ကြားနာပွဲမှာ Ray ကပြောသွားပါတယ်။ Zlatisa ဟုတ်ရဲ့သတင်းလောက်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်။
တရုတ်အစိုးရနဲ့တရုတ်ကွန်မြူနတီပါတီမှာအမေရိကန်ထောက်လှမ်းရေးသတင်းတွေတခြားသတင်းတွေစုဆောင်ပြီးတရုတ်နိုင်ငံကိုပြန်ပို့ဖို့အမေရိကန်တနေငံလုံးမှာအစိုးရဘက်ကရောပုဂ္ဂလိကဘက်မှာပါလူတွေရှိတယ်လို့ရေးကပြောပါတယ
် We have as we speak probably about 1000 plus investigations
ခုကျွန်တော်တို့ပြောနေချိန်မှာပဲနိုင်ငံတစ်ဝန်းအမေရိကန်ညာနာမူပိုင်ဝင့်ကိုခိုးယူဖို့စူးစမ်းနေရတဲ့ဆိုင်နဲ့စုံစမ်းစစ်ဆေးမှုတစ်ထောင်ကျော်လောက်ရှိနေပါတယ်စီးပွားရေးပိုင်းတချို့လောက်တာပဲဖြစ်ဖြစ်တံပြန်ထောင်လိုက်ပိုင်းပဲဖြစ်ဖြစ်အားလုံးနှီးပါဟာတရုတ်နဲ့ပတ်သက်နေပါတယ်
။အာဂါသလေကြောင်းစိုက်ပျိုးရေးကဏ္ဍတွေကနေတက်သည့်ပညာပိုင်းအထိလုပ်ငန်းသစ်တွေကနေအစ်စ်မြင့်နှီးပညာကုမ္ပဏီတွေအထိအမေရိကန်လုပ်ငန်းကဏ္ဍပေါင်းစုံကိုထိုးဖောက်ဖို့တရုတ်ကကြိုးစားနေတယ်လို့ရေးကပြောပါတယ်
။ We had you know a case in Kansas not that long ago where they were attempting to steal
ဒီမကြတဲ့ရေကကန်ဆက်မှာဖြစ်ခဲ့တဲ့ကိစ္စဆိုရင်လက်ရှိစက်သက်ထုတ်လုပ်စဲမူပိုင်ဝင့်ကောင်းကောင်းယူထားတဲ့စပါးမျိုးစေ့တွေကိုခိုးယူဖို့သူတို့စ조사ခဲ့ပါတယ်တိတဲ့အတိုင်းပါပဲအမေရိကန်စိုက်ပျိုးရေးကဏ္ဍကိုတကွာလုံးကအားကျနေတာပါအဲ့ဒီကဏ္ဍဟာသူတို့တော်တော်များများထိုးဖောက်ထားတဲ့ကဏ္ဍပါပဲ
စိုက်ဘာခိုးယူတဲ့နေ့ကနေအတွင်းလူတွေကိုလက်ပေးတဲ့နေ့တွေအထိဒီပတ်ရင်းနှီးမြှုပ်နှံမှုလိုမျိုးဥပဒေမဲ့မဟုတ်ပေမဲ့နိုင်ငံတော်လုံခြုံရေးဆိုင်ရာချိန်ချောက်မှုဖြစ်နိုင်စေလိုရတွေအထိနီလန်ပေါင်းစုံကိုတရုတ်ကသုံးနေတယ်လို့ရေးကပြောပါတယ်ထောက်လှမ်းရေးသတင်းရယူဖို့အသုံးပြုတဲ့နီလန်မျိုးမျိုးကြောင့်အရာတွေကိုကြားဖြတ်တားဆီးဖို့အတွက်လဲနီလန်ပေါင်းစုံလိုအပ်တယ်လို့ FDI ညွှန်ကြားရေးမှူးကပြောပါတယ်။တရုတ်ဘက်ကတော့အမေရိကန်ဟာတရုတ်ရဲ့ဖွံ့ဖြိုးတိုးတက်မှုကိုတားဆီးဖို့တချို့ကိစ္စကိုအကြောင်းပြနေတယ်လို့ပြန်ဆွဆဲထားပါတယ်။တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဂန်ရှောင်းက
ကျင်းကျင်းလိုက်မေဂိုဒီရှေ့ရင်းခေ
တရုတ်ကျောင်းသားတွေပညာရှင်တွေနီးပညာလုပ်သားတွေအပြင်အမေရိကန်ကတရုတ်နယ်ဘွားအမေရိကန်နိုင်ငံသားသိပ္ပံပညာရှင်တွေကိုတောင်းအခြေအမြင့်မဲ့ဆွဆဲဖို့တချို့လုပ်တယ်ဆိုတော့လုံးဝအတိတ်ပဲမဲ့အကြောင်းပြချက်တွေနဲ့လောက်ကြံပြောဆိုတာပါ
ရေကတော့တရုတ်လူလူတရလုံးဒါမှမဟုတ်တရုတ်နယ်ပေါ်အမေရိကန်တွေကို FBI ကဆွဆွဲနေတာမဟုတ်ဘူးလို့အင်ဂါနီကအခိုင်အမာပြောပါတယ်ရုရှားနဲ့ပတ်သက်လို့တော့အမေရိကန်ယူကော့ပွဲပေါ်ဝင်ဆွတ်တာမျိုးကိုတားဆီးဖို့ဒဏ်ခတ်အရေးယူမှုအပြင်တခြားနည်းလမ်းတွေနဲ့လုပ်နေတဲ့ကြားကပဲရုရှားကဝင်ဆွတ်ဖို့ကြံနေတော့မယ်လို့ပြောပါတယ်ပို့ကိုရေးအချက်လက်ပိုင်းလုံခြုံရေးအတွက် software နဲ့ app ထုတ်တဲ့ company တွေကိုအမေရိကန်တာဝန်ရှိသူတွေကပို့ပြီးစောင့်ကြည့်ကြီးကြပ်နေပါတယ်ရုရှားမှာထုတ်ပြီးလူတွေတိတ်တုံကြတဲ့ Face App နဲ့ပတ်သက်လို့တာဝန်ရှိသူတွေကအမေရိကန်တွေကိုသတိပေးထားပါတယ်။ဒါ့အပြင် LGBTQ တွေကြားချိန်းဆိုကြဖို့တုံးတဲ့ American Toll Grider App ကိုတရုတ် Game Company တစ်ခုကိုရောင်းမဲ့ကိစ္စမှာလဲတရုတ် Company ရဲ့ပိုင်ရှင်ပိုင်းဟာ American မျိုးသားလုံခြုံရေးအတွက်အန်ဒရယ်ရှိစေတယ်ဆိုပြီးမရောမှုဖိအားပေးနေပါတယ်ခင်ဗျာ
။ကိုချကျော်သိမ့်ပါရှင်။အခုဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာစိတ်ကြွစီတွေဖမ်းမိတဲ့အကြောင်းသတင်းလွှာကိုနားဆင်ကြရအောင်ပါရှင်။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မဲဖလွန်ဒေသမှာကာလတံပိုးထိုင်းဘက်ငွေတန်ပေါင်း 2,000 နီးပါးတန်ပိုးရှိတဲ့စိတ်ကြွစီ8တန်းနီးပါးဖမ်းမိပါတယ်။ထိုင်းအာဏာပိုင်တွေကတော့ထိုင်းနိုင်ငံထဲကိုဝင်လာတဲ့စိတ်ကြွစီတွေကိုအဆက်မပြတ်ဖမ်းဆီးနေတာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်မဲဖလွန်ဒေသမှာရဲတပ်ဖွဲ့နဲ့အမှတ်37နေကြကောင်တပ်တွေဟာမဲဆလောင်ကြီးရွာအုပ်စု6အနီးမှာကင်းနေနေတဲ့အချိန်လမ်းကြောင်းကြီးတဲ့ဆိုင်ကယ်တစ်စီးနဲ့အတူမတင်ငါရတဲ့ပစ်ကတ်ကားတစ်စီးကိုစစ်ဆေးဖို့အတွက်ရဲတပ်ခိုင်းရကနေငွေရောင်ပစ်ကတ်ကားဟာရက်မပေးဘဲမောင်းပြေးခဲ့တာပါမောင်းပြေးတဲ့ကားနောက်ကိုထိုင်းနေကြကောင်တပ်တွေကအမိလိုက်ဖမ်းဆီးခဲ့ရမှာကားမောင်းသူဟာကားကိုလမ်းဘေးမှာထိုးရက်ပြီးတောရင်းကိုဝင်ရောက်ထွက်ပြေးသွားခဲ့ပါတယ်ရှိသေးဆိုင်ကယ်ဟာလည်းမောင်းပြေးသွားခဲ့ပါတယ်ဒီနောက်မှာတော့ကာလတံပိုးဘတ်ဝင်တန်းပေါင်း 2,000 လောက်တံပိုးရှိတဲ့စိတ်ကြွသေးတွေကိုဖမ်းမိခဲ့တယ်ဆိုပြီးထိုင်းရနာပိုင်းလေးကဆိုပါတယ်သူရဲချုပ်ချလန်ကီရဲ့စီဝရခန်ကတော့အခုလိုပြောသွားပါတယ်ထိုင်းဆိုရချမှတ်ထားတဲ့မူဝါဒအတိုင်းပဲ ကျွန်တော်တို့နိုင်ငံထဲကိုဝင်ရောက်လာနေတဲ့မူရစေဝါတွေကိုလိုက်ဖမ်းပြီးအရေးယူနိုင်ဖို့အတွက်လှုပ်ဆောင်နေတာဖြစ်ပါတယ်ဒီလိုအရေးယူနိုင်ဖို့အတွက်မူရစေဝါနေနေအဖွဲ့တွေနေသားကောင်တက်တီအားလုံးပူးပေါင်းလှုပ်ဆောင်ခဲ့ကြတာဖြစ်တယ်လို့လည်းပြောဆိုသွားခဲ့ပါတယ်အခုဖမ်းပြီးတဲ့မူရစေဝါတွေကတော့တိုယိုတာငွေရောင်ကားပေါ်မှာဆာလာအိတ်အထုပ်၄၀နဲ့တင်ဆောင်ပြီးဆာလာအိတ်အတွင်း ไม่ใช่ว่าเนี่ยสนุนในเรื่องดูดีกูสนุนพอทุกยี่ห้อมาพิจารณาเลยถ้าอย่างนั้นนี่ก็เปล่าไปถ้ามุ่ยสีว่าเนี่ยพอดีฮะที่กันเนี่ยมันเนี่ยไปมาไปแล้วบุรีขยันด้วยง่ะมุ่ยยาซาสูบช้าเนี่ยเองก็วิ่งเอาสิ่งนี้ไปตีกันกูเลยพันสิ่งไปเลยมุ่ยตีกันนายสูบช้าเนี่ยพังวิสัยมาหรอไม่เว้นไม่ถอยพังวิปันเนี่ยจะด้วยเชื่อเลยจ้ามุ่ยสีว่าเนี่ยยังจะไปกันแต่ยังทุกอย่างไปเลยเช่น
ဒီအိုအေမြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကိုဒေါင်းလုဒ်လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီးဒေါင်းလုဒ်လုပ်နိုင်တယ်လို့ iPhone တွေအတွက်လဲ Apple App Store မှာဒေါင်းလုဒ်လုပ်နိုင်ပါတယ်။VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။VOA မြန်မာပိုင်းအစီအစဉ်ရဲ့ Intel 17 နဲ့MeaSat 3တို့ကနေဇွန်လ3ရက်နေ့ကစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပါတယ်။စလုံးမောင်းတွေကတော့INTELSAT17 MEASAT3တို့ဖြစ်ပါရဲ့ရှင်။အခုတော့ကျန်နေသေးတဲ့အချိန်အတွင်းမှာဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါရှင်။
2019年6月16日，特朗普总统特朗普因为脱欧而被美国司法部拘捕。特朗普在脱欧期间，受审时，他说：“我要脱欧，但是受审的人突然说我要脱欧，我要脱欧。”特朗普在脱欧期间，受审时，他说：“我要脱欧，但是受审的人突然说我要脱欧，我要脱欧。”特朗普在脱欧期间，受审时，他说：“我要脱欧，但是受审的人突然说我要脱欧，我要脱欧。”特朗普在脱欧期间，受审时，他说：“我要脱欧，但是受审的人突然说我要脱欧，我要脱欧。”特朗普在脱欧期间，受审时，他说：“我要脱欧，但是受审的人突然说我要脱欧，我要脱欧。”特朗普在脱欧期间，受审时，他说：“我要脱欧，但是受审的人突然说我要脱欧，我要脱欧。”特朗普在脱欧期间，受审时，他说：“我要脱欧，但是受审的人突然说我 ဒီကနေ့ပဲတရားဝင်ရာထူးကနှုတ်ထွက်သွားတဲ့ထွေးစာမင်းနေရာမှာအစားထိုးတောင်းယူသွားမှာပါ။
ဘင်္ဂလားဒေ့ရှ်ရောက်တိုင်းနယ်ခြေရေဝင်ကြားတွေကိုပြန်လည်လက်ခံမှုအသိရှိနေတဲ့အကြောင်းမြန်မာဆွေးရကပြောဆိုထားပေမဲ့လက်တွေ့မှာပြင်ဆင်မှုတွေလုံလောက်မှုမရှိတဲ့အကြောင်းအော်စတြေးလျချေဆက်သူတွေသနာဖော်တခုကဂျေရုတပ်ပုံကိုးကားတွေနဲ့ပြောဆိုလိုက်ပါတယ်။မြန်မာတာဝန်ရှိသူတွေကဒုက္ခတွေကိုပြန်လည်နေရာချထားပေးဖို့ဂရုပြုထားပေမဲ့ပြန်လည်တိဆောက်ရေးလုပ်ငန်းတွေလုပ်ကင်နေတဲ့အခြေ ါစေ။ VOA အစီအစဉ်တွေကိုအားပေးနားဆင်နေတဲ့ကျေးဇူးတင်ပါတယ်ရှင်။ကျမများသတင်းအောင်ပ
The This program has come to you from the Voice of America, Washington. From Washington.